မြန်မာနိုင်ငံဆရာနာသိအဖွဲ့အတွင်းကလူပုဂ္ဂိုလ်တွေကိုအရေးယူနိုင်ရေးဗြိတိန်ကဆက်လက်လေ့လာတုံ့တက်နေတဲ့အပြင်စစ်တပ်ထိန်းချုပ်တဲ့လုပ်ငန်းကြီးတွေနဲ့စီးပွားရေးလုပ်နေတဲ့လုပ်ငန်းတွေကိုလည်းတုံ့တက်နေတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဒေါမီနစ်ရော့ဖ်ကတင်းနယ်လာနေမှာပြောပါတယ်။
Well, our message is very clear, particularly after what we've seen over the weekend.
အတိုက်အခံနိုင်ငံရေးသမားတွေတင်းတောက်တွေနဲ့ဝေဖန်သူတွေကိုပြစ်မှတ်ထားအကြမ်းဖက်တဲ့လုပ်ရက်တွေကိုအဆုံးသတ်ရပါမယ်။အာဏာသိမ်းစစ်အဖွဲ့အနေနဲ့ရက်စက်ကြမ်းကြုတ်မှုတွေကိုအဆုံးသတ်ဖို့လိုအပ်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးကပြောဆိုသွားတာပါ။မြန်မာဆရာနာသိမ်းမှုနဲ့ပတ်သက်ပြီးစစ်တပ်အစ်မြင့်အရာရှိ20ကျော်ကို
ဗြိတိန်ကတန်းခတ်အရေးယူထားပြီးဖြစ်ပြီးမြန်မာစစ်တပ်ပိုင်းလုပ်ငန်းတွေရဲ့စီးပွားဘက်တွေကိုပါသုံးသပ်နေတာဖြစ်ပါတယ်ရှင်။